ကဘာပေါ်မှာလူသိထင်ရှားရှိကြတဲ့အာနာရှင်ရဲ့ဘဝစကြောင်းကိုအနောက်တိုင်းသမိုင်းဆရာတွေသတင်းစာဆရာတွေကစာအုပ်အဖြစ်လေ့လာရေးသားထုတ်ဝေခဲ့ကြတာရှိပေမဲ့မြန်မာနိုင်ငံရဲ့စစ်အာဏာရှင်လို့သတ်မှတ်ထားကြတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အကြောင်းကိုအရင်အရင်ကတော့ဘယ်သူကမှရေးသားခဲ့တာမရှိပါဘူး။အခုတော့ဗြိတိန်နိုင်ငံသား Benedict Rogers ဆိုသူကတန်းရွှေ Unmasking Burma Tyrant မြန်မာစစ်အာဏာရှင်တဦးရဲ့မျက်နှာဖုံးကိုခွာကြခြင်းလို့အမည်ပေးထားတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအကြောင်းစာအုပ်ကိုအင်္ဂလိပ်ဘာသာနဲ့ပထမဦးဆုံးရေးသားထုတ်ဝေလိုက်ပါပြီ။အဲဒီစာအုပ်မိတ်ဆက်ပွဲကိုမနေ့ညတုန်းကထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသတင်းတောက်များအသင်းမှစတင်မိတ်ဆက်ခဲ့တာပါ။စာအုပ်မျက်နှာဖုံးမှာတော့ဗိုလ်ချုပ်မှုကြီးတန်းရွှေစစ်ဘုဆုံနဲ့ရွှေရောင်မျက်မှန်တက်ထားပြီးဘေးဆောင်ကြည့်နေတဲ့ပုံကိုတွေ့ရမှာပါ။ဒီစာအုပ်အစပိုင်းမှာတော့မြန်မာဒီမိုကရေစီရေးကိုထောက်ခံတဲ့ချက်ပြည်သူသမ္မတနိုင်ငံသမ္မတဟောင်းဘတ်စလက်ဟာဘေကဖိနေအုတ်ချုပ်လွန်းတဲ့အာနာရှင်နေနဲ့ဆက်ဆံအပေးယူလို့ရမှာသူတို့အကြောင်းကိုတည်ထားဖို့လိုပါတယ်။ဒီစာအုပ်ကအဲ့ဒီကွက်လပ်ကိုဖြည့်ထားတာပါလို့သူ့အမှားသာမှာရေးသားထားပါတယ်။စာမျက်နှာပေါင်း250ကျော်ရှိတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအကြောင်းစာအုပ်ကိုတော့အခန်း၈ခန်းခွဲပြီးရေးထားတာတွေ့ရပါတယ်။စာပို့သမားဘွားကနေအာနာရှင်ဖြစ်လာဖို့မြမဆိုရှယ်လစ်လမ်းစဉ်ပါတီကအာနာရှင်ဦးနေဝင်လက်အောက်အတက်အမိတ်ကိုနာခံပြီးရိုကျိုးလုပ်ကန်ခဲ့လို့ဦးနေဝင်ရဲ့နေရာပေးမှုကြောင့်စီယုံကျုံမှာစိတ်ဓာတ်စစ်စင်ရေးဌာနကိုကင်တွယ်လာရပုံ1988ဒီမိုကရေစီအောင်ကြွမှုပေါ်ချိန်တုန်းကသူ့ရဲ့အခန်းကဏ္ဍနောက်ဗိုလ်ချုပ်မှုကြီးတန်းရွှေလူသားတုပေါ်ကျူးလွန်တဲ့စစ်ရာဇဝမှုတွေအကြောင်းတကာပြင်းမနာနေပြည်တော်သစ်တီဗီမင်းဆက်အသစ်ထူထောင်နေပုံ2000ရွှေဝါရောင်တန်ခါလှူရှာမှုနဲ့2008နာဂစ်မုန်တိုင်းကိုဗိုလ်ချုပ်မှုကြီးတန်းရွှေဘလို့ကင်တွယ်ခဲ့သလဲတခါသူ့ရဲ့ပြိုင်ဘက်တွေကိုဘလို့ရှင်းခဲ့တယ်သူနာကစီးပွားရေးသမားတွေနဲ့အနာဂတ်အလားလာစတာတွေကိုတင်ပြထားတာပါဒီလိုတင်ပြနိုင်ဖို့အတွက်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တိုင်းရိုင်းမေးမြန်းခွင့်မရခဲ့ပေမဲ့လည်းတစ်ချိန်လုံးကစစ်တပ်အတွင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်အောက်မှာတာဝန်ထမ်းဆောင်ခဲ့သူတချို့နဲ့မြန်မာနိုင်ငံမှာတာဝန်ကျခဲ့တဲ့ဝင်ထွက်သွားလာခဲ့တဲ့တန်တမန်တွေအတိုက်ခံဒီမိုကရေစီအားစုတွေကိုပါမေးမြန်းပြီးဒီစာအုပ်ကိုရေးသားထားကြောင်းစာရေးသူ Benedict Rogers ကဝန်ခံထားပါတယ်။သတင်းစာရှင်းလင်းပွဲအတွင်းသူပြောသွားတဲ့အထက်မှာတော့
What I discovered about Tan Shui, he speaks better English than people realize. Most of the diplomats that I interviewed, apparently he surfs the internet, apparently he reads Time magazine, and he's certainly well known to the Manchester.
ဘိုဂျုံမီတန်ရွှေဟာလူတွေထင်တာတဲ့အင်္ဂလိပ်စကားကိုကောင်းကောင်းပြောတတ်ပြီးအင်တာနက်အသုံးပြုတာမျိုးရှိသလိုကမ္ဘာကျော် Times Magazine ကိုလည်းဖတ်ရှုလေရှိကြောင်းဘောလုံးပွဲတွေမှာဆိုရင် Manchester United အသင်းကိုစောင့်ကြည့်ကြက်နှစ်တကြောင်သူလေးလာတွေ့ရှိရတယ်လို့ Benedict Rogers ကပြောသွားတာပါတခါ
A foreigner who met the top generals and Aung San Suu Kyi many times Tan Shui has a very patriarchal view of her quote he considers that he is the father she is the daughter and so she should listen to him not make any remarks not criticize
မြန်မာစစ်ဘုတ်ချုပ်တွေနဲ့ရောဒေါက်ဆန်းစုကြည်နဲ့ပါအချိန်ချင်းတွေ့ဆုံခဲ့မှုတဲ့နိုင်ငံသားတန်တမန်တွေရဲ့ပြောပြချက်အရကတော့ဘူယုံမီတန်းဆွေဟာသူကိုယ်တိုင်ကမျက်နှာသာမပီးတင်းကျပ်တတ်တဲ့ဖခင်လိုနေရာမျိုးမှာနေပြီးဒေါက်ဆန်းစုကြည်ကိုတမီးလိုနေရာမျိုးမှာသတ်မှတ်ထားကြောင်းတမီးတယောက်အနေနဲ့ဖခင်ကိုဘာမှပြန်ပြောခွင့်မရှိခိုင်းတာသာလုပ်ဆိုတဲ့စိတ်ထားမျိုးရှိနေကြောင်းမြန်မာနိုင်ငံမှာအခုချိန်ထိတွေ့ဆုံဆွေးနွေးရေးမပေါ်လာရတာဟာလေအဲ့လိုအတွင်းစိတ်တွေကြောင့်ဖြစ်တယ်လို့သုံးသပ်ကြောင်းBenedict Rogers ကပြောပါတယ်။သတင်းစာဆရာတူဦးလည်းဖြစ် CSW လို့ခေါ်တဲ့ခရီးရန်သွေးစီညီညွတ်ရေးအဖွဲ့မှာတာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Mr. Benedict Rogers ရဲ့စာအုပ်နဲ့ပတ်သက်လို့ဒီစာအုပ်မှာပါတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အကြောင်းတွေဟာလုံလောက်တိကျမှုမရှိသေးဘူးလို့သတင်းစာရှင်းလင်းပွဲမှာဝေဖန်အငင်းပွားသူတွေရှိသလိုဘာမှမရှိသေးတာတဲ့စာရင်တစ်ခုခုရှိနေတာကတော်သေးတယ်ဆိုတဲ့အယူဆနဲ့မြမစစ်အာဏာရှင်တဦးရဲ့မျက်နှာဖုံးကိုခွာခြားခြင်းဆိုတဲ့စာအုပ်ကိုကျိုးဆူကြသူတွေလည်းရှိကြောင်းတွေ့ရပါတယ်ခင်ဗျာ